မြန်မာနိုင်ငံအနေနဲ့အာဆီယံကိုဥဆောင်နေတဲ့အချိန်မှာနိုင်ငံတွင်းပြဿနာရဲ့တချို့ရှိနေပေမဲ့လို့တိုင်းရင်းသားပြည်သူလူထုရဲ့စူးစိမှုအားနဲ့ပြဿနာရက်တွေကိုကြော်လွားသွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းမြန်မာနိုင်ငံသားရဲ့ဝန်ကြီးဦးဝနာမောင်လွင်ကပြောပါတယ်။တချိန်တည်းမှာပဲတရုတ်အမေရိကန်နိုင်ငံကြီးတွေနဲ့အရေးကြီးတဲ့မိတ်ဖက်နိုင်ငံတွေအဖြစ်မြတ်မြတ်တတ်တရင်းနှီးစွာဆက်ဆံသွားမယ်လို့လည်းပြောပါတယ်။နိုင်ငံသားရဲ့ဝန်ကြီးဦးဝနာမောင်လွင်နဲ့တွေ့ဆုံမေးမြန်းထားတာကိုကိုသားညုံကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
တိုင်းပြည်တွင်ပြဿနာရက်အချို့လို့ဆိုတဲ့နေရာမှာဒီလက်တလောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြောဆိုလာကြတဲ့ကိစ္စနဲ့လူနည်းစုလူမျိုးအခွင့်အရေးကိစ္စရပ်တွေပါပါတယ်အဖွဲ့ဝင်နိုင်ငံတွေကြားမှာပြည်တွင်းရေးကိုမစစ်ဖက်ဘူးဆိုတဲ့ဒီအာဆီယံအခြေခံမူတွေရှိနေပေမဲ့လို့အာဆီယံကိုကိုစားပြုပြီးတော့နိုင်ငံတကာနဲ့ဆက်ဆံရတဲ့အခါမှာလက်ရှိမြန်မာနိုင်ငံတွင်ပြဿနာအချို့ဟာအာဆီယံဥဆောင်မှုတောင်းအပေါ်မှာရိုက်ခတ်လာမလားဆိုတာ VOA ကနိုင်ငံကြေးဝန်ကြီးဦးဝနာမောင်လင်းကိုမေးမြန်းခဲ့ပါတယ်ဒီကိစ္စတွေဟာအာဆီယံဥက္ကဋ္ဌတောင်းအပေါ်မှာရိုက်ခတ်မှုရှိလိမ့်မယ်လို့သူမထင်တဲ့အကြောင်းနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလည်းတိုင်းပြည်အတွင်းမှာစုစုစည်းစည်းနဲ့ဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဖြည့်ဆို့သွားပါတယ
်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စလည်းပဲတော်တော်ကိုနိုင်ကကိုလေးလာရေးကော်မရှင်ဖွဲ့ပြီးတဲ့အခါမှာပြည်သူလူထုရဲ့အကြံဉာဏ်တွေလည်းရယူဖြစ်ပါတယ်။ပြီးတဲ့အခါမှာပြည်သူလူထုတွေရောနိုင်ငံရေးပါတီတွေရောသူတို့ဖြစ်စေခြင်းရောပါဝင်စေခြင်းရောပယ်ဖျက်စေခြင်းရောအချက်လက်တွေအားလုံးပို့ပေးနေတယ်ပြောနေတာဖြစ်တယ်။
ရခိုင်ပြည်နယ်ကအစပြုပြီးတော့နိုင်ငံဟွာမှာဖြစ်ခဲ့တဲ့ဘာသာရေးအတိတ်ကြုံနေတဲ့ပတ်သက်လို့တော့နိုင်ငံချုပ်ကဖိအားပေးဆောင်ရွက်မှုတွေရှိပေမဲ့ဒါဟာဒေသအတွင်းမှာရိုက်ခတ်စရာမရှိပါဘူးလို့ဦးဝနာမောင်လင်းကဖြေသွားပါတယ
်။ရခိုင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေကိုဥတည်ပြီးတော့တချို့ဆိုတော့အုပ်စုတွေကနေဖွဲ့စည်းတွေတာဝန်ဝင်နိုင်ငံတွေကနေဒီကိစ္စကိုမြန်မာနိုင်ငံရဲ့ပြင်ပကိုရောက်ရှိအောင်ကြိုးပမ်းဖို့တောင်းနေတာလည်းရှိပါတယ်။တိုးတော်လည်းပဲကျွန်တော်တို့ကဒီကိစ္စကြီးကျွန်တော်တို့ရဲ့ပြည်ရေးကိစ္စဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိနေသောလူမျိုးစုနှစ်စုနဲ့မတူညီသောအခြေခံတွေကိုမြင်ပြီးတော့ဘလိုလားပဲဖြစ်ပေါ်လာတဲ့ပြဿနာတွေကြောင့်မလို့တချို့သောဘာသာရေးပြင်းထန်တဲ့လူဝါဒရှိတဲ့ပဲတရားနေပြီးတော့ဒါတို့ဘာသာရေးပြဿနာဖြစ်နေပုံပေါ်လာတဲ့အနေနဲ့ပဲရှိတော့တိုးတော်လည်းပဲလက်ရှိအခြေအနေမှာကျွန်တော်တို့အနေနဲ့ပြပန်းနေပြီးတော့ဒီမသိနားမလဲလို့ပဲဖြစ်ဖြစ်မမမကန်တဲ့တည်င်းတွေကိုအခြေခံပြီးတော့ဖြစ်ဖြစ်ဆွဆဲမှုတွေဒါသုံးတရားတိုင်းတန်နဲ့ဖိအားပေးဖို့ကြိုးစားလာတဲ့ဟာတွေကျွန်တော်တို့တက်နိုင်ကြဖြည့်ရှင်းဆောင်ရည်ဖြစ်ပါတ
ယ်လူမျိုးစုပြဿနာရက်တွေလို့ဆိုရမှာလဲတတိုင်းပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်ဆွေးနွေးမှုတွေမှာအတော်လေးကိုခီးရောက်နေပြီးတော့အပြန်အလှန်လူလားချက်တွေကိုအပြန်အလှန်ယုံကြည်မှုနဲ့တိဆောက်သွားလို့ရှိရင်တည်ငြိမ်သွားလိမ့်မယ်လို့ဖြုံးလင်းတဲ့အကြောင်းပြောပါတယ်ဒါကြောင့်လည်းပဲမြန်မာနိုင်ငံအနေနဲ့ကဒီအာဆီယံဥက္ကဋ္ဌတာဝန်ကိုအောင်မြင်မြင်နဲ့ဆောင်ရွက်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းဦးဝနာမောင်လင်းကပြောသွားပါတယ
်မြန်မာနိုင်ငံကအာဆီယံကိုဥဆောင်နေတဲ့အချိန်မှာဒီလိုကိစ္စရပ်တွေရှိနေတော့လည်းပဲဒီကိစ္စရပ်တွေကိုမိမိပြည်သူရဲ့ညီညွတ်မှုမိမိတိုင်းရင်းသားတွေရဲ့စည်းလုံးမှုနဲ့ဒါကိုကြော်လာသွားနိုင်တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့အာဆီယံအစဲကြတော်ဝင်ထားဆောင်ရမှာလေအောင်မြင်မြင်နဲ့အာဆီယံကိုဥဆောင်ပြီးတော့ဆောင်ရွက်သွားနိုင်နေတယ်လို့ပြောချင်ပါတယ
်။တချိန်ထဲမှာတော့ဒီမြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုအရေးကြီးတဲ့မိဖက်နိုင်ငံဖြစ်နေဆက်ဆံသွားမယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဟာတချိန်တုန်းကမြန်မာနိုင်ငံရဲ့အကြက်တဲကာလာမှာမြန်မာနိုင်ငံဘက်ကရပ်တည်ခဲ့တာကြောင့်ရှီရင်ဆွဲယင်းနီမှုအတိုင်းဆက်ဆံသွားမယ်လို့ပြောပါတယ်။အဲ့ဒီနှစ်နိုင်ငံကြားမြန်မြတ်တတဆက်ဆံသွားမယ်လို့လည်းနိုင်ငံကြေးဝန်ကြီးဦးဝနာမောင်လင်းကပြောသွားပါတယ
်။မြန်မာနိုင်ငံဟာအာဆီယံအမေရိကန်ဆက်ဆံရေးမှာလည်းကိုးပွားခင်တဲ့အခမ်းအနားကိုအော်ဒီနေတာလို့ခေါ်ပါ။မြန်မာရဲ့ကိုအော်ဒီနေတာရှိပါ2015ခုအာဆီယံ US ကိုအော်ဒီနေတာဆောင်ရွက်နေမှာဖြစ်တယ်။တက်တဲ့ဒါအမေရိကန်နဲ့ဆက်ဆံရတယ်ဒါတိုးတက်ကောင်းမွန်နေတဲ့လားရှိတော့မြန်မာနိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒမှာကိုကနေသည့်နိုင်ငံနဲ့မဆိုချစ်ချင်ရင်းနှီးတာဆက်ဆံတောင်းတယ်ငိုရဲရှိခဲ့ပြီပါချင်းဒီအကြောင်းအကြောင်းအရရတီကြောင်းလို့မတူညီတဲ့နိုင်ငံရဲ့စနစ်တွေကြောင်းလို့တစ်ချိန်တစ်ခါမှာဒါဆက်ဆံရေးတွေအေးခဲသွားခဲ့တော့တယ်ပဲအခုချိန်မှာပြန်လဲမိတ်ဆွေတဲ့ဆက်ဆံမှုတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်နေပြီဆိုတော့အားလုံးကြည့်လို့ဖြစ်ပါဒါမှမဟုတ်ကျွန်တော်တို့အနေနဲ့ဘယ်ဘက်ကိုတော့ပို့ပြီးတော့လေးထားမယ်ဘယ်ဘက်ကိုတော့လျှော့ပြီးတော့ဆက်ဆံရမယ်ဒီလိုမရှိပါဘူးအားလုံးဒီမြန်မာနဲ့ဒါအရေးကြီးတဲ့မိတ်ဆွေနိုင်ငံတွေဖြစ်နေအရေးကြီးတဲ့မိဖက်နိုင်ငံတွေဖြစ်နေကျွန်တော်ဆက်ဆံပါဦ
းထိုင်းနိုင်ငံတို့ကမ္ဘောဒီးယားနိုင်ငံတို့လိုမျိုးအဖွဲ့ဝင်နိုင်ငံချို့မှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေနဲ့ပတ်သက်လို့တော့ပြည်တွင်းရေးမဆွတ်ဖက်ရဘူးဆိုတဲ့အာဆီယံအခြေခံမူတမ်းရည်တည်သွားမှာဖြစ်ပြီးတော့သူတို့နိုင်ငံကပြဿနာရက်တွေကိုသူတို့ပြည်သူတွေကိုယ်တိုင်ဖြည့်ရှင်းသွားနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဦးဝနာမောင်လင်းကပြောပါတယ်ဒီပြဿနာတွေကြောင့်မို့လို့လေအာဆီယံအတိုက်အဝန်းတိစောက်ရေးရည်မှန်းချက်ကိုထိခိုက်စရာမရှိဘူးလို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ